Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2018ခုနှစ်ဇွန်လ23ရက်စနေနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ကမ္ဘာအင်အားကြီး၅နိုင်ငံနဲ့ချုပ်ထားတဲ့သဘောတူညီချက်ကိုပြန်လည်ညှိနှိုင်းလို့မရကြောင်းအမေရိကန်ကိုအီရန်ကသတိပေးပါတယ်။မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့မြောက်ပိုင်းမှာဒေသခံတွေစစ်သားတချို့ရဲ့လက်ချက်ကြောင့်တိစုံရတဲ့မွတ်စလင်ဆဲဟာအရက်သားတွေသာဖြစ်တဲ့အကြောင်း IRS အစိုးရကပို့ဆူကပြောလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့တူညင်ညာပေးမှာပါ။
ကောင်းပါပြီရှင်တင်းတွေပြီမှာတော့ထိုင်းနိုင်ငံမှာလိန်လုံသမတရားကျော်ဖန်စီခံရတဲ့အထဲကအများစုဟာမြမအမျိုးသမီးတွေဖြစ်ကြတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
ဒီနေ့လှုပ်သွားတာတော့ကျွန်တော်တို့ဒီဆန်းနမင်းမျိုးပေါ့နော်ဆန်းနမင်းမျိုးရဲ့ဒီအရှိတောင်ဘက်နှမိုင်းကြောင်ပေါ့ပေါ့နော်ရန်ကုန်ဒီကဘာကြီးမြင်းကလေးစကန်အနေဆိုရင်တော့ကျွန်တော်အနောက်မြောက်ဘက်သတို့မှန်တော့ဥပါမှာလှုပ်သွားတယ်သွားလို့လာတော့ဟို
မိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနညွန်ကြားမှုချုပ်ဦးကျော်မိုးဦးပြောသွားတာပါအပြည့်စုံမှုတည်နေပြီးမှနားဆင်ကြရပါမယ်ဒါအပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအာဖရိကနိုင်ငံတွေနဲ့ဟိတီနိုင်ငံတွေကိုချွတ်ချွတ်နေနေပြောလိုက်တဲ့အပေါ်ကမ္ဘာနိုင်ငံတွေရဲ့တုံ့ပြန်ချက်တခါလာမဲ့ဆယ်စုနှစ်တွေအတွင်းကမ္ဘာကုန်းမြင့်ရဲ့၄ပုံတစ်ပုံဟာတိတိတရ6တွက်လာနိုင်တယ်ဆိုတဲ့လေ့လာတွေ့ရှိချက်အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွင်မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်တို့ပြောပြပေးပါမယ်ရှင်
UN nuclear season နဲ့ပတ်သက်လို့ကမ္ဘာအင်အားကြီး၅နိုင်ငံနဲ့ချုပ်ဆိုထားတဲ့သဘောတူညီချက်ကိုပြန်လည်ညှိနှိုင်းလို့မရနိုင်ကြောင်းအမေရိကန်ကို UN ကသတိပေးလိုက်ပါတယ်။သဘောတူညီချက်ကိုအပြောင်းအလဲလုပ်တာမျိုးအခုရောနောက်မှာပါ UN ကလက်ခံမှာမဟုတ်ကြောင်းနဲ့ကတိပြုထားတဲ့ကြော်လင်ဆောင်မှာမဟုတ်ကြောင်းနဲ့ UN နိုင်ငံရဲ့ဥက္ကဋ္ဌကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုလိုက်တာပါ။ UN ပေါ်တက္ကသိုလ်မှုတွေချမှတ်လို့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မနေ့ကပြောဆိုချက်ဟာအခိုင်အမာရရှိထားတဲ့နိုင်ငံတကာသဘောတူညီချက်ကိုသိစေအောင်မဖြစ်ဖြစ်တဲ့နည်းနဲ့ကြိုးပမ်းမှုသာဖြစ်ကြောင်းလဲအီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ရှာဗက်ဆာရက်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။သမ္မတထရမ့်ကတော့ကမ္ဘာအင်အားကြီး၅နိုင်ငံနဲ့အီရန်တို့ကြားချုပ်ဆိုထားတဲ့စာချုပ်အရနျူကလ িয়ার စီစဉ်တွေရှင်းချမဲ့အီရန်ပေါ်နိုင်ငံကအရေးယူတက္ကသိုလ်မှုတွေကိုရှော့ပေါ်ပေးထားတဲ့စီစဉ်ရအမေရိကန်ရဲ့တက္ကသိုလ်မှုတွေကိုစမ်းကန်တာဟာဒီအချိန်ဟာဒုတိယနဲ့နောက်ဆုံးအချိန်ဖြစ်ကြောင်းပြောဆိုခဲ့တာပါ။အမေရိကန်ကွန်ဂရက်စ်ဒေါက်တာနဲ့ဥရောပမဟာမိတ်တွေအနေနဲ့သဘောတူညီချက်ကိုတိုးတက်မှုရှိအောင်လုပ်ဖို့ရပောင်120ကျားအချိန်ရအောင်ဒီအချိန်မှာရှော့ပေါ်ပေးခဲ့တာဖြစ်ပြီးမလုံနိုင်ခင်ရင်တော့သဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်မှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။သဘောတူညီချက်ထဲကအားနည်းချက်တွေကိုပြင်ဆင်ဖို့သမ္မတထရမ့်ရဲ့ဆိုပြချက်မှာတော့အီရန်ကနျူကလ িয়ার စစ်ရုံတွေအားလုံးကိုနိုင်ငံတကာကစစ်ဆေးသူတွေချက်ချင်းဝင်ရောက်နိုင်အောင်ခွင့်ပြုဖို့နျူကလ িয়ার နဲ့ဘရော့မှာထုတ်လုပ်မှာမဟုတ်ကြောင်းအီရန်ကကတိပြုဖို့တွေလည်းပါဝင်ပါတယ်။အမေရိကန်သမ္မတအင်ဂျီရောကတော့သဘောတူညီချက်အသစ်မှာအီရန်ရဲ့ပက်ထရိတ်မစ်ဆိုင်းတုံးတိစောက်မှုတွေကိုလည်းထပ်သွင်းရမှာဖြစ်ကြောင်းပြောဆိုထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဟေဒီနဲ့အာဖရိကနိုင်ငံတွေပေါ်ချိုးနေတဲ့စကားလုံးတွေတုံးပြီးတော့လွတ်တော်မတ်တွေကိုရှင်းပြခဲ့တဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာဒီပေါ်အမေရိကန်ပြည်ထောင်စုအတွင်းမှာရောတကမ္ဘာလုံးကပါပြစ်တင်ဝေဖန်နေကြပါတယ်လူခွင့်ဆိုင်ရာကုလသမဂ္ဂပြောခွင့်ရရူဖတ်ကိုဗီလ်ကဒါဟာလူမျိုးရေးအရခွဲခြားနှိမ်ချမှုဖြစ်တယ်လို့ဆိုပါတယ်ဒုက္ခရောက်သူတွေကိုဖိမကူညီရမှာဖြစ်ပေမဲ့လည်းနိုင်ငံသားတွေပေါ်ခွဲခြားပြီးတော့နှိမ့်ချချပြောဆိုတာဒီလိုအပြုအမူတွေပြန်ပွားအောင်ဆောင်ရွက်တာတွေကြောင့်လူသားတွေရဲ့အသက်တွေဘဝတွေပျက်စီးသွားနိုင်တယ်လို့သူကပြောပါတယ်။လူဝင်မှုကြီးကြပ်ရေးဥပဒေပြောင်းလဲပြင်ဆင်ဖို့လွတ်တော်ကောင်းဆောင်နေတဲ့တွေ့ဆုံဆွေးနွေးပွဲအတွင်းထရမ့်ဟာအာဖရိကနိုင်ငံတွေကရွှေပြောင်းဝင်ရောက်သူတွေပေါ်ချိုးချိုးဖက်ဖက်စကားလုံးတွေတုံးပြီးတော့ပြောဆိုခဲ့တယ်လို့အထက်လွှတ်တော်ဒီမိုကရက်ကောင်းဆောင်တဦးဖြစ်တဲ့ရစ်ချတ်ဒါဗင်ကလည်းအတည်ပြုပြောပါတယ်။ဝါရှင်တန်ကမှရှိတဲ့အာဖရိကသမ္မတကယုံကလည်းထရမ့်ရဲ့မှတ်ချက်ဟာစိတ်ပြက်ဒေါသထွက်စရာကောင်းတာကြောင့်အပြင်းထန်ဆုံးစကားလုံးတွေကိုတုံးပြီးတော့ဖြစ်တင်ရှုတ်ချပါတယ်လို့ဆိုပါတယ်။ဒါပြင်တလူပြောဆိုမှုကိုပြန်ရုပ်သိမ်းပြီးတော့အာဖရိကတိုက်သားတွေကသာမကတကဘာလုံးကအာဖရိကနယ်ဝါတွေကိုလည်းတောင်းပန်ဖို့တောင်းဆိုလိုက်ပါတယ်။သမ္မတထရမ့်ရဲ့ဒီစကားတွေဟာတိတ်ကိုထိခိုက်နစ်နာတဲ့စကားတွေဖြစ်တယ်လို့တောင်အာဖရိကအာဏာရ ANC ပါတီကလည်းပြောပါတယ်။ဟေဒီနဲ့ဘော့ဆဝါနာမှာရှိတဲ့အမေရိကန်သံတမန်တွေလည်းတောက်ကြနေကဒီသက်ဆိုင်ရာအစိုးရရဲ့စင့်ခေါ်ခြင်းကိုခံရပြီးဒီမှတ်ချက်နဲ့ပတ်သက်လို့ရှင်းပြဖို့တောင်းဆိုခံရကြောင်းနိုင်ငံသားရေးဌာနအရာရှိတွေကပြောပါတယ်ခင်ဗျာ။
အမေရိကန်သမ္မတဖြစ်ဂျန်သစ္စာချိန်ဆိုတာဝန်ယူခဲ့တာတနည်းလောက်ကြမှာပဲပထမဆုံးချိန်ပုံမှန်စစ်ဆေးခံခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ကျန်းမာရေးအခြေအနေအထူးကောက်မွန်နေကြောင်းဆရာဝန်ကကြေညာလိုက်ပါတယ်စစ်ဆေးရမှာချေချောင်းမော်ရှိခဲ့ကြောင်းနဲ့သမ္မတရဲ့ကျန်းမာရေးအခြေအနေအထူးခြားခြားကောက်မွန်ကြောင်းအသေးစိတ်ကိုတော့အင်္ဂါနေ့မှာအစီအခံတင်ပြမှာဖြစ်တဲ့အကြောင်းသမ္မတရဲ့သမားတော်ဖြစ်တဲ့ဒေါက်တာရိုနီဂျက်ဆန်ရဲ့ကြေညာချက်ကိုအင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကထုတ်ပြန်ရမှာပြောဆိုလိုက်တာပါပုံမှန်ကျမရေးစစ်ဆေးမှုကတော့မနေ့တုန်းကပဲ water rate စစ်ဆေးရုံမှာသမရရဲ့သမားတော်ဖြစ်တဲ့ရေတက်ဒုတိယဘူချုပ်ကြီးဒေါက်တာဂျက်ဆန်ကဦးဆောင်ခဲ့တာဖြစ်ပြီးစစ်ရုံမှာ၃နာရီကျော်ကြာခဲ့ပါတယ်ကျမရေးဆိုင်ရာကိုပိုင်ခွင့်ရေးကိုအမကန်ပေးထားတဲ့အမေရိကန်ပြည်ထောင်စုရဲ့ဥပဒေမှာသမရကလည်းအကျုံးဝင်တဲ့အတွက်ကျမရေးနဲ့ပတ်သက်တဲ့အချက်အလက်တွေကိုအများသိအောင်ထုတ်ပြန်ဖို့ရှိမရှိဆိုတာကတော့သမရပုံမှန်သာမူတည်ပါတယ်တက်ကွန်ဆက်တဲ့နေ့အရွယ်ရှိနေပြီဖြစ်တဲ့သမရထွန်းရဲ့ပုံမှန်စစ်စစ်ခံတဲ့အစီအစဉ်မှာစိတ်ပိုင်းဆိုင်ရာခြေနေကိုတော့စစ်စစ်ဆေးမှာမဟုတ်တဲ့အကြောင်းလဲအင်ဂျီရောပြောခွင့်ရကအစောပိုင်းမှာပဲပြောဆိုထားပါတယ်ပြီးခဲ့တဲ့ဇန်နဝါရီလမှာကျန်းသစ္စာကျေးဇူးတာဝန်ယူခဲ့ရင်ကဆက်လို့သမရထွန်းမှာကျန်းမာရေးပြဿနာနဲ့ပတ်သက်လို့ထူးထူးခြားခြားတစုံတရာမကြားရပါမယ်လဲအာယုံကျော်ဆိုင်ရာမူမှန်နဲ့ပြဿနာရှိကောင်းရှိနိုင်တယ်ဆိုပြီးစိုးရိမ်မခင်မှုတွေလည်းကြေကြေပြင်းပြင်းထွက်ပေါ်နေတာဖြစ်ပါတယ်
ကယ်လီဖိုးနီးယားပြည်နယ်ကမြေပြိုပြီးတော့ရှုံးနေတဲ့ဖုံးလန်းခဲ့တဲ့ဒေသမှာရှာဖွေကယ်ဆယ်ရေးသမားတွေဟာအသက်ရှင်ကျန်ရသူတွေကိုဒုတိယအကြိမ်မြောက်အဖြစ်ထပ်မံရှာဖွေခဲ့ပါတယ်။အခုသတင်းပတ်စောပိုင်းကမြေပြိုမှုကြောင့်လူ18ဦးလောက်သေဆုံးခဲ့တာပါ။ဂျာတာဘေးနေရုံကတော့လူပေါင်း40ကျော်ပျောက်ဆုံးနေတယ်လို့ခန့်မှန်းထားပြီးတောက်ကြနေမှာတော့ပျောက်ဆုံးသူ5ဦးလောက်အထိသာရှိတော့တာပါ။ကယ်ဆယ်ရေးသမားတွေဟာခီးကျန်းသွားရင်တွေရဟယင်တွေအုံပြုပြီးတော့ရှာဖွေခဲ့ပေမဲ့ပြက်ကျနေတဲ့လျှက်စီမီးရိုးတွေနဲ့လမ်းပေါ်ကအတားရှိတွေကြောင့်ထင်သလောက်ခီးမပေါက်ခဲ့ပါဘူး။ကယ်လီဖိုးနီးယားတောင်ပိုင်းမှာလွန်ခဲ့တဲ့လကတော်မီအကြီးကျယ်လောင်ကျွမ်းခဲ့ပြီးနောက်ဆက်တွဲမိုးကြီးခဲ့တာကြောင့်တောင်ဆောင်တစ်လျှောက်ကလမ်းတွေအတွင်းရွှွန်ရေတွေအင်္ဂါနေ့ကစီးကျလာခဲ့ပါတယ်။မိုးရေတွေကိုဆုပ်ယူလေးရှိတဲ့ခြုံနဲ့တဘာဝအလျောက်ပတ်ရောက်တဲ့အပင်တွေဟာတော်မီကြောင့်ပျောက်ကွယ်သွားပြီးနောက်မှာအခုလိုမြေပြိုခဲ့တာပါ။တချို့နေရာတွေမှာတော့ 73 စင်တီမီတာအထိမိုးရွာသွန်းခဲ့ပါတယ်။တည်ဆုံးသူ18ဦးထဲမှာတော့အသက်3နှစ်ကနေ89ဦးအထိပါဝင်ပြီး89နှစ်အရွယ်အထိပါဝင်ပြီးအလုံးဟာ Los Angeles အနောက်မြောက်ပိုင်းကသမုဒ္ဒရာကိုအပေါ်ကနေစီးနေနေရတဲ့ Santa Barbara ကင်ကဖြစ်ပါတယ်။အဲဒီရှုံနေစီးကြတဲ့ဒေသမှာတပတ်ထဲမနေတဲ့အချိန်တွင်းအလုံးကိုမဖြစ်မနေကယ်ထုတ်ဖို့အမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5ကီလိုမီတာ70 kHz 10683ညဖိုင်ထိုမီတာ19 kHz 15565နဲ့ဖိုင်ထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်။ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံနဲ့စစ်သားတချို့ရဲ့လက်ချက်ကြောင့်တည်ဆုံးခဲ့ရတဲ့မွတ်စလင်10ဦးဟာစစ်တပ်ကပြောဆိုထားတယ်လို့ကျမ်းပတ်သမားတွေမဟုတ်ကြပဲအပြစ်မဲ့အရသားတွေသာဖြစ်ကြောင်း AIS စွန့်ရောက်အစုကပြောဆိုလိုက်ပါတယ်။မောင်တော်မြို့နယ်အင်းနင်ကြီးရွာမှာအသက်ခံခဲ့ရသူတွေဟာသူတို့ဖွဲ့နဲ့ဆက်နွယ်မှုမရှိကြောင်းနဲ့မြန်မာစစ်တပ်ကစစ်ရဆမှုကျွလွန်ကြောင်းဝန်ခံပြောဆိုချက်ပေါ်လက်လိုက်လဲလဲကျူးစွကြောင်းလဲ AIS ဖွဲ့ကတူတာလူမှုကွန်ရက်မှာဖော်ပြခဲ့တာကို Reuters တင်းကကိုကဖော်ပြလိုက်တာပါ။မြန်မာဆွေရပြောခွင့်ရသူဦးစောထေးကတော့ဒီသခင်ရွာသားတွေနဲ့အချက်ပြသမားတွေပူးပေါင်းမှုတွေရှိနေပြီးခွဲခြားမှုခက်ခဲကြောင်းနဲ့ ARS ဖော်ဝင်နေဟုတ်မှုဆိုတော့ကိုသိနိုင်မှုစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းလည်းပြောဆိုထားပါတယ်။တမလောက်ကဝင်းဦးစီးကျုံရုံရဲ့ဒီသတင်းပတ်စောပိုင်းထုတ်ပြန်ချက်မှာတော့ပြည်ခရိုင်နဲ့စက်တင်ဘာ1ရက်နေ့ကတမလောက်ရဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းဖမ်းဆီးရမိထားတဲ့ဘင်္ဂလီအချက်ပြသမား10ယောက်ကိုစစ်တပ်ကစစ်ဆေးမမြန်ပြီးနောက်တစ်နေ့မှပဲတပ်ဖြတ်ခံခဲ့ရတာဖြစ်ကြောင်းဖော်ပြခဲ့တာပါ။ကျန်းသက်သမားတွေရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ဩဂုတ်လတည်းတည်ဆုံးခဲ့ရသူဒေသခံ2ဦးအတွက်လက်စားချေလိုကြတဲ့မိသားစုဝင်2ဦးပါဝင်ရွာသား3ဦးနဲ့အတူတပ်ဖွဲ့ဝင်တွေတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းစုံစမ်းတွေ့ရှိခဲ့ရတဲ့အတွက်ဥပဒေနဲ့ညီအရေးယူမှာဖြစ်တယ်လို့တာဝန်ရှိသူတွေကိုအတိအပြအကြောင်းကြားဖို့ပြက်ကွက်သူတွေနဲ့တာဝန်ရှိသူစင်စင်ကိုပါအရေးယူမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့တပ်ဖြတ်မှုကျူးလွန်ရမှာတပ်မတော်တချို့ပါဝင်ခဲ့ကြောင်းဝန်ခံပြောဆိုတာတရားဥပဒေစိုးမိုးရေးအတွက်တိုးတက်မှုခြေလှမ်းတစ်ခုဖြစ်ကြောင်းမနေ့ကပဲပြောဆိုခဲ့တာပါ
မြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးထာရိုကိုနိုဟာဒုက္ခသည်မြန်မာနိုင်ငံကိုပြန်လာနိုင်ရေးပြင်ဆင်နေတဲ့မြန်မာအစိုးရရဲ့အစီအစဉ်လေးကိုလေ့လာဖို့ရခိုင်ပြည်နယ်ကိုမြန်မာစစ်ပတ်ရဟန်းရင်နဲ့ဒီကနေ့သွားရောက်ပါတယ်မစ္စကိုနိုဟာရခိုင်ပြည်နယ်ကိုသွားရောက်တဲ့ပထမဆုံးပြည်ပခေါင်းဆောင်တဦးလည်းဖြစ်ပါတယ်တိမ့်နဲ့ချီတဲ့ဒုက္ခသည်ဟာလွန်ခဲ့တဲ့နှစ်အတွင်းစစ်တပ်ရဲ့ဆစ်စင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့တာပါ ပြိပခါတွေအတွင်းမီးလောင်ဆွန့်ရှုံခဲ့တဲ့နေအိမ်တွေနေရာမှာအစားထိုးပြန်ဆောက်ပေးနေတဲ့အင်ဂျီတထောင်လောက်ရှိတဲ့ကျေးရွာမှာနိုင်ငံခြားရေးဝန်ကြီးကွန်နိုဟာရွာသားရင်းနဲ့တွေ့ဆုံပြီးတော့သူတို့ပြပြရာတွေကိုနားထောင်ခဲ့ပါတယ်။အဲဒီနောက်ဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုသွားရောက်ပြီးဒုက္ခသည်တွေပြန်ဝင်လာမဲ့တံတားနဲ့ပြန်လည်စစ်စစ်လက်ခံရေးဌာနအဆောက်အဦတွေကိုကြည့်ရှုခဲ့ပါတယ်။ရွာတွေနဲ့အိမ်တွေအတော်များများမိရှုဖြစ်စီခံရတာကိုတွေ့ရတယ်လို့မစ္စတာကိုနိုကသတင်းတောက်တွေကိုပြောခဲ့ပြီးဒုက္ခသည်တွေဘဝပုံမှန်အခြေအနေပြန်ရောက်ဖို့အများကြီးကူညီရလိမ့်မယ်လို့လည်းဆိုပါတယ်။စေဝန်ကွေပြမှုတွေရှိနေတဲ့လူမှုအတိုင်းဝိုင်းတွေကြားတက်မြတ်ဖို့ရေးဂျပန်ဆွေးရအနေနဲ့တက်ဆွမ်းသမျှကူညီသွားမယ်လို့လည်းပြောပါရယ်မနေ့တုန်းကတော့မစ္စတာကွန်နိုဟာနိုင်ငံခြားရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါ်ဆန်းစစ်ကြီးနဲ့တွေ့ဆုံပြီးနှစ်နိုင်ငံခြားကိစ္စရပ်တွေဆွေးနွေးခဲ့ကြသလိုရခိုင်ပြည်နယ်ရေးနေရဆွတ်ခွာသူတွေပြန်လည်လက်ခံနိုင်ရေးမြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့ကြိုးပမ်းမှုတွေငင်းငယ်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြောင်းမြန်မာဆွေးရကလည်းသတင်းထုတ်ပြန်ထားပါတယ်။ဂျပန်နိုင်ငံသားဝင်ကြီးမြန်မာနိုင်ငံကိုရောက်နေချိန်မှာပဲရခိုင်ပြည်နယ်ကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရဲ့ပြန်ရေးအစီအစဉ်အတွက်ဒေါ်လာ300,000အကူအညီပေးဖို့လဲဂျပန်ဆွေးရကကြေညာခဲ့ပါတယ်ခင်ဗျာ
။အရှေ့တရုတ်ပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်ထက်တရုတ်ကုန်တင်သင်္ဘောတစ်စီးနဲ့တိုက်မိခဲ့တဲ့အီဝဲယူနိုက်တက်သင်္ဘောကသင်္ဘောသားတွေကနောက်ထပ်အလောင်းနှလုံးကိုကယ်ဆယ်ရေးရှာဖို့တွေးရှိခဲ့ပါတယ်။မိလောင်နေတဲ့ဆန်ရှိအီနန်တက်သင်္ဘောပေါ်ဒီကုန်းဘက်ပေါ်ကနေအလောင်းနှလောင်းကိုဒီကနေ့မနေ့ပိုင်းမှာပဲတွေ့ရှိခဲ့တာဖြစ်ကြောင်းတရုတ်ဆိုရပိုင်းမီဒီယာကပြောဆိုလိုက်ကြပါ။အီရန်နိုင်ငံသားတင်မောသား30နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား2ဦးလိုက်ပါလာတဲ့တင်မောပေါ်ကတင်မောသား1ယောက်လိုယူဆတဲ့အလောင်းနှလောင်းကိုလည်းဒီသတင်းပတ်အစောပိုင်းမှာပဲရှာဖွေတွေ့ရှိထားတာပါ
။ဂရိနိုင်ငံအေသင်မြို့ကဆန္ဒပြပွဲတွေကိုအဓိကရုပ်နှိမ်နေရဲတွေကမျက်ရည်ကိုပုံးနေတုံးပြီးတော့လူစုခွဲခဲ့ပါရယ်။ဒီနေ့လာနေမှာမဲခွဲဆုံးပြတ်မဲ့ချိုးတန်ချွေတာရေးမူဝါဒနဲ့ပတ်သက်ပြီးတော့ထောင်ထဲချီတဲ့သူတွေဟာတောက်ကြနေကကန့်ကွက်ဆန္ဒပြခဲ့ကြပြီးဆန္ဒပြသူတချို့ကလွတ်တော်အဆောက်အဦတင်ဝင်ရောက်ဖို့ကြိုးစားစဉ်မှာရဲတွေကလူစုခွဲဖို့ကြိုးစားခဲ့ကြတာပါခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့ကိုအောင်အောင်တို့ပြောပြပေးကြတာပါ။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ဒီကနေ့မုံလွင်ပိုင်းလောက်မှာရန်ကုန်တိုင်းထန်းတပင်မြို့ကိုဗဟိုပြုပြီးအင်အားရတာစကေး3.9အဆင့်ရှိတဲ့မြင်းကလင်းလှုပ်ခတ်သွားတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ကပြောပါရတယ်။ရန်ကုန်မြို့အနီးတစ်ဝိုက်နေပြည်သူတွေငလင်းလှုပ်တဲ့ဒဏ်ကိုတိတိတရခံစားလိုက်ရတယ်လို့မြို့ခံတွေကပြောပါရတယ်။၃ရက်ဇက်တိုက်ငလင်းလှုပ်ခတ်နေတဲ့ထူးခြားတဲ့အခြေအနေကြောင့်ငလင်းဒဏ်ကာကွယ်ရေးတတိပေးတဲ့ပညာပေးမှုတွေကိုတတိထားလိုက်နာဖို့မိုးလေဝသပညာရှင်တွေကတတိပေးပါရတယ်။ဒီအကြောင်းအသေးစိတ်ကိုမဆုမွန်ကတင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်ဇန်နဝါရီလ13ရက်နေ့ဒီကနေ့စနေနေ့မြမစံတော်ချိန်မိုးလဲ2:49:52အချိန်မှာရန်ကုန်မြို့ထန်းတပင်မြို့အရှိတောင်ဘက်နှမိုင်ခန့်အကွာကိုဗဟိုပြုပြီး AR Richter Scale 3.9 အဆင့်ရှိတဲ့မြင်းငလျင်တစ်ခုလှုပ်သွားခဲ့တဲ့အကြောင်းကဘာရေးငရင်စခန်းကနေတိုက်ထားရရှိခဲ့တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးထားတာညွှန်ကြားရေးမှုချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေ့လှုပ်သွားတာတော့ကျွန်တော်တို့ဒီသန်းနမင်းမြို့ပေါ့နော်သန်းနမင်းမြို့ရဲ့ဒီအရှိတောင်ဘက်နှမိုင်ကန့်အကွာပေါ့နော်ရန်ကုန်ဒီကဘာကြီးအမြင်ကလေးစကန်အနေဆိုရင်တော့ကျွန်တော်အနောက်မြောက်ဘက်စသုံးမှန်တော့အကွာမှာလှုပ်သွားတယ်သွားလှုပ်လာတော့အင်အားအနေနဲ့တော့3.9ပေါ့နော်အင်အားအနေငယ်နဲ့လှုပ်သွားတဲ့အနေအထားရှိတယ်ပေါ့နော်အခုလှုပ်တဲ့ဥစ္စာကတော့ဟို fog ကတော့အသေးသေးလေးပဲဟိုတနေ့တော့လှုပ်သွားတဲ့ issue မှာလှုပ်သွားတဲ့အမြင်ကလေးနဲ့တော့ဒီနေ့လှုပ်တဲ့ဥစ္စာနဲ့တော့အသေးပြီးတော့ဟိုမသက်ဆိုင်ပါဘူးဒါကအသေးချလှုပ်တယ်ပါဟုတ်ကဲ့အမြင်ကလေးနဲ့ပတ်သက်ပြီးတော့ဒီဂျိုတင်ကောင်ဝင်ကြီးဆောင်ရထားမှာနော်အထူးသဖြင့်တော့ဒါမိမိတို့အနေထိုင်တဲ့ဒီအစားအုပ်တွေပေါ့နော်အမြင်ကလေးကျေးဇူးအနီးနားမှာရှိတဲ့နေထိုင်တဲ့မြို့ရွာတွေမှာနေထိုင်တဲ့ဒီပြည်သူတွေအနေနဲ့မြို့တို့ရဲ့ဒီအဆောက်အဦတွေဟာအင်းမင်းကလေးနဲ့ခန်းနိုင်ရရှိအောင်ပေါ့နော်ဆောက်လုပ်ထားဖို့အဓိကတော့လိုပါတယ
်ဆရာအခုဒီဖြူးမှလှုပ်သွားတာကနေစပြီးအခုဒီနေ့နောက်ဆုံးလှုပ်တဲ့အထိပေါ့နော်ဆရာဒီအပြက်စီးဆုံးရှုံးမှုနဲ့ဒီလူအထိခိုက်ပေါ့နော်ဘာများဆရာတို့နောက်ဆုံးသတင်းရပါလဲရှင်
အဓိကတော့ဖြူးမှလှုပ်သွားတဲ့ဥစ္စာကတော့ဒီဝိုးရုံမှပေါ့နော်ဒီဝိုးရုံပေါ်မှရှိတဲ့ပေါ်ကနေပြီးတော့လှုပ်တာပေါ့နော်သူကတော့ဒီသူဝေးတဲ့ဒေသမှာလှုပ်သွားတဲ့အနေအထားရှိတဲ့အတွက်ကြောင့်လို့တော်ရီတောင်တွေထဲမှာဖြစ်သွားတဲ့အနေအထားဖြစ်တဲ့အကြောင်းလို့ဒီဆောင်ရယ်မြို့ပေါ်မှာရှိတဲ့ဒီလူတွေနဲ့ဒီမိငင်းတွေလှုပ်တဲ့အဆောင်ကိုခံစားရတဲ့အနေအထားပေါ့နော်အဲ့မျိုးအနေအထားလေးရှိပါတယ်နောက်တစ်ချက်ကတော့ဒီနေ့ရန်ကုန်မှာလှုပ်သွားတဲ့ဥစ္စာမှာတော့ကျွန်တော်ရတဲ့အနေအထားရပါတော့ဒီချိုးနေရာတွေမှာတော့ဒီမျက်နှာချက်လေးတွေ နယ်မြေကျန်လာတယ်မလို့အဲ့လိုမျိုးတွေရောရှိတယ်ပေါ့နော
်ပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့တောက်ကြနေမနေ့အစောပိုင်းတနာရီမထိုးခင်ကလေးမှာဖြူးမြို့အနောက်နဲ့အနောက်တောင်ဘက်18မိုင်ခန့်အကွာကိုဗဟိုပြုတ်ပြီးတော့ပဲခူးရိုးမှပြည့်ရွေကျော်တလျှောက်အင်အား Richter scale 6.3 ညအဆင့်ရှိတဲ့အင်အားအသင့်အသင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပါတယ်တောက်ကြနေမနေ့ပိုင်းမှာပဲ Richter scale 5.3 ကျော်တဲ့နောက်ဆက်တွဲငလျင်ငယ်လေးတွေလည်းဇက်တိုက်လှုပ်ခတ်ခဲ့ပါတယ်တောက်ကြနေညပိုင်း9:53မိနစ်56စက္ကန့်တုန်းကလည်းဖြူးမြို့အနောက်တောင်ဘက်22မိုင်ခန့်အကွာကိုဗဟိုပြုတ်ပြီးတော့ AR Richter scale 4.8 အဆင့်ရှိတဲ့ငလျင်တစ်ခုထပ်လှုပ်ခဲ့ပါသေးတယ်။အခုလိုရပိုင်းအတွင်းမှာဇက်တိုက်ဆိုသလိုငရင်တွေလှုပ်ခတ်လာနေတာဟာထူးခြားတဲ့အနေအထားဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလင်ကသုံးသပ်ပါတယ
်။ဒီရပိုင်းမှာတော့သတိနေနေရပါပေါ့ရန်ကုန်နားမှာတုံ့လာတာတစ်ခုတော့ထူးခြားမှာပေါ့နော်။ပထမရေကဖြူးဘက်လှုပ်တာကတော့တော်တော်ပြင်းတယ် 6.0 လားအဲ့ဒါမှပြင်းတာဒါပေမဲ့ဘာမှအပြည့်စည်တိပြောက်အဲ့ဒီကမရှိရတော့နည်းနည်းကံကောင်းတာပေါ့နော်အဲ့ဒီမှာတကယ်တော့အဲ့တော့အင်အားနဲ့ဆိုရင်တော့တော်တော်ပြစ်ဖို့ကောင်းတာပေါ့ရန်ကုန်မှာဒါအဲ့ဒီအင်အားမျိုးဆိုရင်တော့တော်တော်ထိခိုက်မဲ့သဘောရှိရပြန်နော်ကျွန်တော်တို့ဘက်မှာအပြည့်အပိုင်းစိတ်လာတာကတော့ဒါနည်းနည်းထူးခြားတာပေါ့နော်အရင်တော့တော့ဒီလိုမရှိရနဲ့အခုကျနည်းနည်းလှုပ်လာတော့နောက်မြန်မာပြည်မှာရှိတဲ့ငရင်တွေကလည်း return period ကိုကျော်နေကြပြီ return period ကျော်နေပြီဆိုတာလှုပ်မယ်ဆိုအချိန်ကြီးလုံနိုင်တဲ့နေရာရှိရဆိုတာကျွန်တော်တို့မြင်းလေးပြည်နယ်ရှိနေတုံ့တက်ခါတယ်ပြီအဲ့တော့ငရင်ကျော်ပေါ်မှာရှိတဲ့နေရာတွေကနည်းနည်းတတိထားဖို့လိုတာပေါ့
အထူးသဖြင့်လူနေထူထပ်တဲ့နေရာတွေနဲ့ငရင်လှုပ်ခတ်နိုင်ခြေရှိတဲ့ area ကလူတွေအနေနဲ့ငရင်လှုပ်ခတ်လာတဲ့ဆိုရင်ဆောင်ရွက်ရှောင်ရွက်အချက်တွေနဲ့လိုက်နာရမယ့်သတိပေးပညာပေးမှုတွေကိုလေ့လာသိရှိထားတဲ့လို့လည်းဒေါက်တာဦးထွန်းလွင်ကသတိပေးပါတယ်။ရန်ကုန်မြို့ခံကိုစိုးမိုးမြင့်ကတော့ပြီးခဲ့တဲ့ရက်ကပဲခူးရိုးမပေါ်မှာအခြေပြုပြီးဖြူးနားမှာလှုပ်သွားတဲ့ငရင်ထက်စားလို့ရှိရင်ဒီကနေ့ရန်ကုန်မှာငရင်လှုပ်သွားတဲ့အချိန်မှာတော့ရန်ကုန်နေမြို့ခံတွေငလျင်တံကိုတိတိတသားခံစားခဲ့ရတယ်လို့အခုလိုမျိုးသူ့အတွေ့အကြုံကိုပြောပြပါတယ
်။အားလုံးကလေနေကင်းပတ်ဆိုတော့လေအပြင်မှာရှိနေတဲ့အနေအထားဆိုတော့အားလုံးကဟိုတိသွားတာပေါ့လေပထမခေါက်တုန်းကအဲ့နေတဲ့လူကဟိုမသိဘူးကျွန်တော်ဆိုပထမခေါက်တုန်းကဆိုမသိဘူးအဲ့နေလို့အဲ့ပြောင်နေလို့ညာလို့ဆိုတော့အခုဒီတစ်ခေါက်ကျတော့မှနေကင်းပတ်ဆိုတော့ဒီကောင်တော်တော်လှုပ်လိုက်တာတော့ကျွန်တော်ခံစားမိရဲ့ကြောက်တာလန်းတာမရှိပါနဲ့အခုဒါမှငလင်းရဇက်တကြီးကတုတ်နေတယ်ဆိုတော့လေသုံးခါရှိပြီဗျနည်းနည်းလေးလူတွေကတော့နည်းနည်းလေးတော့စိတ်ထဲမှာတော့တမြွတ်တမီလေးတော့ဖြစ်တာပေါ့လေဘာလို့လဲဆိုတော့ဇက်တိုက်လှုပ်နေတာဟုတ
်နောက်ဆက်တွဲငရင်တန်းကြောင့်ဆယ်မြောင်းတာတမန်တွေအတွက်အနေအကိုသတိပေးကြဖို့နဲ့ပဲခူးရိုးမှပြည့်ရကျော်ပေါ်မှာလှုပ်ခဲ့တဲ့အင်အားကြီးငရင်တန်းကြောင့်ရက်အနေငယ်ကြာတဲ့အထိနောက်ဆက်တွဲငလင်လေးတွေလှုပ်ခတ်နိုင်တယ်လို့မြန်မာနိုင်ငံငရင်ကော်မတီကလည်းသတိပေးနှိုးဆော်ထားပါတယ်ရှင
်မဆုမစူးစီးတင်ပြခဲ့တာပါရှင်အခုတော့ထိုင်းနိုင်ငံမှာလိန်လုံသမားတချို့ဖမ်းဆီးခံရတဲ့အကြောင်းတင်ပြပေးပါမယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့အနိုင်ခံတစ်ခုမှာမနစ်တောက်ကြနေကထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့အမျိုးသမီးများလူကုန်ကူးမှုကာကွယ်စောင့်ရှောက်ရေးအဖွဲ့နဲ့စစ်တပ်တို့ပူးပေါင်းပြီးတော့ဝင်ရောက်ဖမ်းဆီးမှုလုပ်ခဲ့ရမှာအမျိုးသမီးတရားကျော်ကိုဖမ်းဆီးမိခဲ့ပြီးအများစုကမြန်မာနိုင်ငံသားမိန်းကလေးတွေဖြစ်ကြပါတယ်ဒီအကြောင်းပြည်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့ရမနိုင်ဖလန်ကိုစွိုင်းဝိကျိုင်းလမ်းမှာဖွင့်ထားတဲ့ဗစ်တိုရီယာအနှိတ်ခမ်းမှာအသက်မပြည့်သေးတဲ့မြန်မာမိန်းကလေးတဦးကိုလိန်လုံသားအဖြစ်ခိုင်းစေခံရကြောင်းတိုင်တန်းချက်အရထိုင်းရနာပိုင်တွေကဝင်ရောက်စီးနှင်းမှုတွေလုပ်ခဲ့တာပါဒီထဲမှာအမျိုးသမီး120ကျော်ဖမ်းဆီးခဲ့ပြီးဒီထဲကအများစုကတော့အထောက်ထားမဲ့မြန်မာနိုင်ငံသားတွေအများစုပါဝင်တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ
်အနည်းခန့်အထက်မှာတော့မြန်မာသမီးစုစုပေါင်းအရေအတွက်က120ကျော်ကျော်လောက်ရှိတယ်ဒါပေမဲ့အဲ့ဒီအလုပ်သမားတွေတော်များများမှာတော့ဒီတရားဝင်နေထိုင်ခွင့်တွေမရှိကြဘူးနောက်ပြီးတော့ဒီရုံကိုဝင်ပြီးတော့မှစီးနေတဲ့ကိစ္စကလည်းပဲအဲ့ဒီမြန်မာမျိုးသမီးငယ်တယောက်အောက်ကိုအဲ့ဒီခြေရခံရကနေစပြီးတော့မှလုပ်ကြရတာဖြစ်တယ်ဆိုတော့အတော်များများကတော့ဒီကိစ္စမှာကျွန်တော်တို့မြန်မာတိုင်းရင်းသူတွေပါတယ်ဘာလို့မျိုးဘာလို့မျိုးတော့ပြောလို့တော့မကောင်းဘူးပေါ့လေအများစုကမြန်မာနိုင်ငံကမျိုးသမီးတွေများတယ
်အနှိတ်ခမ်းမှာတော့အသက်17နှစ်ကလေးကရောင်းစားခံခဲ့ရတဲ့မြန်မာမိန်းကလေးတဦးကထိုင်းမျိုးသမီးအဖွဲ့တွေကိုတိုင်တန်းခဲ့တာကြောင့်အခုလိုမျိုးအနှိတ်ခမ်းကိုဝင်ရောက်ဖမ်းဆီးခဲ့တာပါထိုင်းနိုင်ငံထဲမှာအခုလိုမျိုးအနှိတ်ခမ်းတွေကိုဖမ်းဆီးတဲ့အခါတိုင်းမှာမြန်မာနိုင်ငံသားတွေပါဝင်နေတာဖြစ်ပါတယ်သူတို့ကတော့လက်ရှိဖမ်းဆီးထားပြီးဘလို့အရေးယူဆောင်ရွက်မလဲဆိုတာတော့မသိရသေးပါဘူးအခုအခါမှာတော့အနှိတ်ခမ်းပိုင်ရှင်ကိုလည်းဖမ်းဆီးထားပါတယ်ထိုင်းအနာပိုင်တွေဝင်ရောက်ဖမ်းဆီးခဲ့တဲ့ဗစ်တိုရီယာအနှိတ်ခမ်းမှာလည်းအရင်တုန်းကအလားတူအမှုအောင်ရှိနေသူ9ဦးကိုလည်းစစ်ဆေးတွေ့ရှိခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာတော့ရေးသားဖော်ပြနေပါတယ်ရှင
်ဒီကိစ္စ ပြည်ပြောင်းလဲရေးလုံနေတဲ့အတွင်းအီးဒီကျွရမှာတွေ့ရတဲ့ရုပ်လောင်းတွေဟာတာဝန်ကျလုံခြုံရေးအဖွဲ့ဝင်တွေနဲ့ဒေသခံကြီးရွာသားတို့ကတက်ဖြတ်ခဲ့တာဆိုပြီးတပ်မတော်ရဲ့စုံစမ်းစစ်ဆေးမှုမှာတွေ့ရှိခဲ့ပါတယ်။တစ်ခါပြည်နယ်မြောက်ပိုင်းပြည်ပကအတွင်းလုံခြုံရေးတပ်ဖွဲ့ရဲ့စစ်စီရေးတွေအတွင်းမှာလူဝေးကြားကြီးရွာသား 600ခုနေရာတဲ့မှာနဲ့တက်ဖြတ်ခံခဲ့ရတယ်လို့အမက်ဆက်နေစီမထဆရာဝန်များအဖွဲ့ကလည်းထုတ်ပြန်ခဲ့တာပါ။စစ်စီရေးတွေအတွင်းမှာအခုလိုဥပဒေမဲ့တက်ဖြတ်မှုတွေဟာ ဖြစ်ပြီးပြောင်းလဲရေးလုပ်နေတဲ့နိုင်ငံတကာနိုင်ငံအတွက်ဘယ်လောက်ထိတက်ရောက်ထိကြိုက်သွားနိုင်ပါလဲ။ဒီအကြောင်းလာမဲ့စနေနေ့ည8:00လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးကြတဲ့သူတွေအနေနဲ့ ကျားရဲ့လိုင်းစနေကန်ကိုဒီညကိုးနိုင်ခွဲမှာထုတ်လွှင့်ပေးသွားမှာမို့ဆောင်မြော်နာဆင်နိုင်ကြပါရဲ့ရှင်။အခုတော့နိုင်ငံတကာသတင်းလာဘဲကိုဆက်ပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ရဲ့လူဝင်မှုပြုပြင်ပြောင်းလဲရေးဆွေးနွေးပွဲအတွင်းဆင်းရဲတဲ့နိုင်ငံတွေပေါ်မှာချိုးချိုးဖက်ဖက်ရိုင်းပြစွာပြောဆိုခဲ့တာကြောင့်သမ္မတထရမ့်ဟာနိုင်ငံတကာအသိုင်းအဝိုင်းရဲ့ဝေဖန်မှု
ီအာဖရိကတိုင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းတစ်ခုလုံးဟာသမားထရမ့်ရဲ့ပြောကြားချက်အပေါ်မှာအကြီးအကျယ်ဒေါသထွက်ခဲ့ကြပါတယ်။ဒီနိုင်ငံကတက်ကြွလှရှားသူရနီဆေဗိုကတော့ခရီးယိုးဘာသာစကားနဲ့အခုလိုပြောပါတယ
်။ဒိုနယ်ဒရော့ဖ်စီပီဆွန်ကန်ဆယ်ဘူး။
ဒိုနယ်ထရမ့်ကဘာကြီးအတွက်ကင်ဆာရောဂါချက်တောင်ပိုဆိုးပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကပိတ်ဆွေးနွေးပွဲအတွက်မှာဒီနိုင်ငံတွေဟာညှက်ပတ်ဆင်းရတဲ့နိုင်ငံတွေဖြစ်ကြောင်းကိုဒီထက်ပြင်းထန်ဆိုးရွားတဲ့အသုံးအနှုန်းတွေနဲ့ပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံဆိုင်ရာဟေတီသံမကြီးပေါ်အော်တရောကတော့
Unfortunately, Haiti has become the center stage of a conversation.
ကမ္ဘာကောင်းစွာပဲဟေတီနိုင်ငံကဒီပြောဆိုမှုအတွင်းမှာအဓိကဖြစ်နေပါတယ်။ဒါဟာကျွန်တော်တို့ရဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်အတွက်ထိခိုက်ညှက်နှာစေပါတယ်။
အမေရိကန်သမ္မတထရမ့်ဟာလွတ်တော်အမတ်ဒီနဲ့လူမှုပြုပြင်ပြောင်းလဲရေးကိစ္စဆွေးနွေးခဲ့တဲ့အတွင်းမှာအဲ့လိုရိုင်းရိုင်းဆိုင်းဆိုင်းညီပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ဟာလွတ်တော်ပါတီနည်းကသဘောတူထားတဲ့လူမှုသဘောတူညီချက်နဲ့ပတ်သက်ပြီးတော့မကြေမနက်ဖြစ်နေတာဖြစ်ပါတယ်။လူတော်များများကတော့သမ္မတထရမ့်အဲ့လိုပြောခဲ့တယ်လို့ပြောနေပေမဲ့လည်းသမ္မတထရမ့်ကတော့သူ့အနေနဲ့အဲ့လိုအသုံးအနှုန်းတွေကိုသုံးနှုန်းခဲ့ခြင်းမရှိခဲ့ဘူးလို့ပြောပြီးတွစ်တာမှာဒီကိစ္စကိုထိန်းနိုင်ဖို့ချိုးပန်းခဲ့ပါတယ်။ခုနကသမ္မတလူခွင့်ကော်မရှင်နာမင်းကြီးယုံရဲ့ပြောခွင့်ရရူပတ်ဂိုဘယ်ကတော့
This isn't just a story about vulgar language it's about opening the door to humanity's work
ဒါရန်ပြရဲ့တုံးလုံးနဲ့ပတ်သက်လို့ပြောနေတာမဟုတ်ပါဘူးဒါကလူတွေရဲ့မကောင်းတဲ့အပိုင်းတွေဖြစ်တယ်လူမျိုးရေးခွဲခြားတာတွေကိုယ်နဲ့မတူတဲ့သူတွေကိုမနှစ်သက်တာတွေကိုအားပေးတာတရားဝင်ဖြစ်အောင်လုပ်လိုက်တာဖြစ်တယ်လို့ဒါကလူတော်များရဲ့ဘဝတွေကိုလည်းနှောက်ယှက်ဖြစ်စည်းလာနိုင်ပေါ်ရှိပါတယ
်အာဖရိကတိုက်တဝမ်းမှာဆွန်တဲ့တမတ်ထရမ့်ရဲ့ပြောကြားချက်အပေါ်မှာတုံ့ပြန်မှုတွေကအမျိုးမျိုးဖြစ်ပါတယ်လိုင်ဘေးရီးယားဒေသခံတဦးဖြစ်တဲ့ဆရနာဒစ်ဆန်ကတော့သမ္မတထရမ့်အနေနဲ့တကယ်တော့အဲ့လိုမပြောသင့်ဘူးလို့ပြောပါတယ်။လူခွင့်လှူရှားသူမိုးဇက်ကိုကတော့
I think Africa should not be bothered. We should continue on our path for reform to ensure that
Africa တိုင်းအနေနဲ့ဒါနဲ့ပတ်သက်ပြီးတော့ give ဆိုင်နေကြမလို့ပါဘူး။ကျွန်တော်တို့အနေနဲ့ဒေတာရင်းပေါင်းစည်းရေးကောင်းကောင်းဖြစ်လာနိုင်တဲ့အထိ Africa တိုက်ကိုပြုမျိုးတိုးတက်အောင်လှုပ်ဆောင်ပေးနိုင်မယ့်ပြည်ပြင်ပြောင်းလဲရေးလမ်းကြောင်းကိုဆက်သွားသင့်ပါတယ်။
သမ္မတထရမ့်ပြောသွားတဲ့အထက်မှာနောက်တနိုင်ငံဖြစ်တဲ့ El Salvador နိုင်ငံကတော့ American ပြည်ထောင်စုထဲမှာတရားဝင်စာရွက်စာတမ်းမရှိဘဲနေထိုင်အလုပ်လုပ်နေကြတဲ့လူ 36,000 ကိုပေးထားတဲ့အကာအကွယ်ကိုအမေရိကန်အစိုးရကဒီတစ်ပတ်မှာရုတ်သိမ်းဖို့ဆုံးဖြတ်ချက်ကြောင့်မဝင်မကျဖြစ်နေသေးဖြစ်ပါတယ်။ El Salvador နိုင်ငံသားဝန်ကြီး Hugo Martinez ကတော့ Trump ကိုတရားဝင်စာရေးသားပေးဖို့ကန့်ကွက်လိုက်ပြီး El Salvador နိုင်ငံဟာ American ပြည်ထောင်စုကိုနှစ်ပေါင်းများစွာအထောက်အကူတွေကြေကြေမြတ်မြတ်ပေးခဲ့တာဖြစ်တယ်လို့Twitter ကနေရေးသားလိုက်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြခဲ့တာပါရှင်။အခုတော့ရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။ရှစ်လာမဲ့ဆယ်စုနှစ်တွေအတွင်းကမ္ဘာကုန်းမြင်ရဲ့၄ပုံတစ်ပုံဟာတိတိတသာ6တွေ့လာနိုင်တယ်လို့လေ့လာချက်တရကဖော်ပြလိုက်ပါတယ်။ဗြိတိန်နိုင်ငံက East Anglia တက္ကသိုလ်နဲ့တရုတ်နိုင်ငံကသိပ္ပံနဲ့နည်းပညာဆိုင်ရာတောင်ပိုင်းတက္ကသိုလ်တို့ရဲ့လေ့လာမှုအသစ်ဖြစ်ပါတယ်။မိုးရေချိန်ရရှိမှုနဲ့ရေငွေ့ပြောင်းမှုအပြောင်းလဲတွေနဲ့ချိတ်ဆက်ပြီးဖြစ်လာမဲ့ရာသီဥတုပြောင်းလဲမှုကြောင့်မိုးခေါင်ရေရှားမှုနဲ့တောမီးလောင်မှုတွေလိုမျိုးဆင့်ကဲဖြစ်စဉ်တွေတိုးလာနိုင်ခြင်းရှိနေတယ်လို့လည်းသိပ္ပံပညာရှင်တွေကသတိပေးထားပါတယ်။ VOA သတင်းသား Henry Richwell ရဲ့သတင်းကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင်။
ဆက်မှု ခင်မတိုင်မီကာလကလေးကကဘာကြီးဟာ1ဒီဂရီစင်တီဂရိတ်ပူနွေးပြီးသားဖြစ်တယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းပါတယ်။ရုပ်ကျင်းလောင်စာတွေအသုံးပြုတာလိုမျိုးလူတွေရဲ့လောက်ရက်တွေကြောင့်လို့သိပ္ပံပညာရှင်အများစုကပြစ်တင်ပါတယ်။ကုန်းမြင့်မြင့်နဲ့ပြင်6သိမှုကိုတိုင်းတာတဲ့အနေနဲ့ဒေတာခွဲတွေရဲ့မိုးကောင်ရေရှားမှုမှာအပူချိန်1ဒီဂရီစင်တီဂရိတ်အမြင့်ရဲ့တက်ရောက်မှုတွေကိုသူတေသနာမှုတွေကလေ့လာခဲ့ပါတယ်။ဤဆိုင်ကလေးတက်ကတူကမနောဂျိုရှီကအခုလိုပြောပါတယ
် What we found was that the regions that change significantly
ဒီနေ့ရှေ့တောင်ပိုင်းမြောက်အမေရိကအလယ်ပိုင်းတောင်အမေရိကမြောက်ပိုင်းတောင်အာဖရိကနဲ့မြေထဲပင်လယ်ဒေသတို့လိုဒေသတွေအတွင်းမှာအတိတ်ကာလအတွင်းတစ်နှစ်နဲ့တစ်နှစ်အပြောင်းလဲတွေကိုလေ့လာခဲ့ပြီးတိတိသားသားပြောင်းလဲမှုတွေကိုတွေ့ပါတယ်
2015ခုနှစ်ကလက်မှတ်ထိုးခဲ့ကြတဲ့ရာသီဥတုပြောင်းလဲမှုဆန်ရသဘောတူညီချက်ကတော့ကမ္ဘာကြီးပူနွေးမှုကိုစက်မှုခင်မတိုင်မီကာလကအပူချိန်ထက်1ဒီဂရီလောက်မှထိန်းထားနိုင်မှုရည်ရွယ်ထားတာပါ။အီးစင်ကလျာတက္ကသိုလ်ကမနာဂျူရှိကအခုလိုပြောပါတယ
်။ What we found was that in these 6 regions that we looked at, you can
ကမ္ဘာတဝန်းအပူချိန်1ဒီဂရီစင်တီဂရိတ်မြင့်တက်လာတဲ့အခြေအနေအောက်မှာဆိုရင်အက်ဆစ်ထုတ်လုပ်မှုပမာဏကိုအမှန်တကယ်ထိန်းချုပ်ထားနိုင်တာကိုဒီဒေတာ6ခုမှာတွေ့ခဲ့ရပါတယ်
။ကမ္ဘာကြီးမှာတည်ထားတဲ့ပူပြင်း6သွေးမှုကဘယ်လိုမျိုးပါလဲ
။ The futureAverage climate will be like the drier years of the present day. It's like in
Canada. ငါကမှာဖျက်မြရာသီဥတုကလက်ရှိကာလထက်ပိုးပြီးတော့ပူပြင်း6သိန်းမဲ့သဘောရှိပါတယ်။အသင့်အတင့်မိုးခေါင်ရေရှားမှုနဲ့မပြတ်ကြုံတွေ့ရမယ့်အနေအထားရှိပါတယ်။မိုးခေါင်ရေရှားမှုစိုက်ပျိုးရေးအပူလွန်ခြင်းမိုးခေါင်ရေရှားခြင်းရဲ့စင်ကဲဖြစ်စဉ်တွေဖြစ်တဲ့ဥပမာတော်မီလောင်နာလိုမျိုးတွေဒီလိုတက်ရောက်မှုတွေအလုံးမှာဆိုရင်မိုးနဲ့6သိန်းမှုကတိတ်ကိုအခေယာကျနေတာပါ။အ
မေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်မှာဆိုရင်ဒီနယ်သမိုင်းမှာအဆိုးဆုံးတော်မီနဲ့ကျုံတွေ့ခဲ့ရတာပါ2018ခုနှစ်မှာစတူယန်ကီလိုမီတာ5000ကျော်မိလောင်ခဲ့ပြီးလူ50လောက်သေဆုံးခဲ့ရပါတယ်မနာဂျူရှိကအခုလိုဆက်ပြောပါတယ
် Climate change will make certain things more likely
ရာသီဥတုကြောင်းလဲမှုကြောင့်ဓာတ်မျိုးတွေတေချာပေါ်ဖြစ်လာနိုင်ပါတယ်တော်မီလောင်နာ6သိဒေတာတွေကလည်းဒီထဲမှာတစ်ခုပါဝင်ဖြစ်လာမှာပါတေချာပေါ်ကြီးတွက်လို့တော့မရပါဘူးခမန်းရတာပါအဲ့ဒါကရာသီဥတုဆိုင်ရာသိပ္ပံပဲဖြစ်ပါတယ်
ကျေပြန့်လာတဲ့ကုန်းမြေဧရိယာမှာပူပြင်း6တွေ့လာရင်စိုက်ပျိုးရေးဇီဝမျိုးစုံမျိုးကွဲတည်ရှိမှုနဲ့ရေအရည်အသွေးတို့အပေါ်မှာပါတက်ရောက်မှုရှိလာနိုင်တယ်လို့လဲသုတေသနအဖွဲ့ကသတိပေးထားပါတယ်ရှင်
။မသိငီထိုက်တင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းစနေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နောက်နှစ်နိုင်ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းနိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင်။
ဒီဝဲနျူကလ িয়ার စီစဉ်တဲ့ပတ်သက်လို့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းလို့မရနိုင်ကြောင်းအမေရိကန်ကိုအီရန်ကတတိပေးလိုက်ပါတယ်။သဘောတူညီချက်ကိုအပြောင်းလဲလုပ်တာမျိုးအခုရောနောက်မှာပါအီရန်ကလက်ခံမှာမဟုတ်ကြောင်းနဲ့ဂရိပြုထားရတဲ့ကျော်လွန်ဆောင်ရွက်နိုင်မှာမဟုတ်ကြောင်းနဲ့အီရန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဟီတီနဲ့အာဖရိကနိုင်ငံတွေပေါ်ချွေးယွန်းနေနေပြောဆိုလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုမှာရောတစ်ကမ္ဘာလုံးကပါပြစ်တင်မှုပါမှုတွေဆက်လက်ထွက်ပေါ်နေပါတယ်။လူခွင့်ရေးဆိုင်ရာကုသမကပြောဝင်ရပုဂ္ဂိုလ်ရူပတ်ကော်ဗေကတော့ဒါလူမျိုးရေးရခွဲခြားနှိမ့်ချတဲ့ပြောဆိုမှုဖြစ်ကြောင်းဝေဖန်ခဲ့တာပါမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံနဲ့စစ်သားတချို့ရဲ့လက်ချက်ကြောင့်တည်ဆုံးခဲ့ရတဲ့မွတ်စလင်ဆယ်ဦးဟာစစ်တပ်ကပြောဆိုထားသလိုအကြမ်းဖက်သမားတွေမဟုတ်ကြဘဲအပြစ်မဲ့ရထားတွေသာဖြစ်ကြောင်း ARC ဆွေးနွေးအစုကပြောဆိုလိုက်ပါတယ်မောင်တော်မျိုးနဲ့အင်းနေကြီးရမှာအသက်ခံရသူတွေဟာသူတို့ဘက်နဲ့ဆက်နွယ်မှုမရှိကြောင်းနဲ့မြန်မာစစ်တပ်ကစစ်အာဏာရှင်မှုကျူးလွန်ကြောင်းဝန်ခံပြောဆိုချက်ပေါ်လက်လက်လဲလဲကျူးဆူကြောင်းလဲ ARC ဘက်ကတွစ်တာလူမှုကွန်ရက်မှာဖော်ပြခဲ့တာကိုရိုက်တာသတင်းဌာနကကိုကားဖော်ပြလိုက်တာပါမြန်မာဆွေးရပြောဝင်ရသူဦးစောထေကတော့ဒေသခံရွာသားတွေနဲ့အကြမ်းဖက်သမားတွေပူးပေါင်းမှုတွေရှိနေပြီးခေါ်ကြဖို့ခက်ခဲကြောင်းနဲ့ ARC ဖော်ဝင်ဝင်ဟိုမိုဆော်ကိုသိနိုင်မှုစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းလဲပြောဆိုထားပါတယ်အချိန်နဲ့မှာပဲမြန်မာနိုင်ငံကိုတိုးရကြခီးစဉ်ဖြစ်ရောက်ရှိနေတဲ့ဂျပန်နိုင်ငံရဲ့ဝန်ကြီးထာရိုကိုနေဟာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာနိုင်ရေးပြင်ဆင်နေတဲ့မြန်မာဆွေးရဲ့အစီအစဉ်တွေကိုလေ့လာဖို့ရခိုင်ပြည်နယ်ကိုဒီနေ့ပဲလေယောင်ကနေတွားရောက်ခဲ့ပါတယ်ခီးစဉ်တွင်မှာတော့ပရိပတ်တွေဂျုံရဲရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံရွာသားတွေနဲ့လည်းဂျပန်နိုင်ငံရဲ့ဝန်ကြီးတွေ့ဆုံပြဆွေးနွေးခဲ့ပြီးသူတို့ရဲ့ပြောဆိုချက်တွေကိုလည်းနားထောင်ခဲ့ကြတဲ့တင်းတွေက ဖော်ပြပါတယ်
။တရင်အချင်းချက်ကိုကွန်လုံးကြီးညာပေးခဲ့တာပါ။ဒီကနေ့အစည်းအဝေးထုတ်လို့ရေမူကမှစုမှုဖြစ်ပြီးစစ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်ရှော့ခက်လီဖြစ်ပါတယ်။ဒီမှာရှားဖောင်းပါဒီကနေ့အစည်းအဝေးကိုတာဝန်တင်ဆက်ပေးတာပါ။ VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာဆန်တွင်ချိန်ညနေ6နာရီခွဲနဲ့9နာရီထိဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ထုတ်လွှင့်ခဲ့တဲ့အစည်းအဝေးတွေကိုပြန်ပြီးနားဆင်လို့ရင်တော့ VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာဝင်ရောက်ဖတ်ရှုနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.